ကချင်ပြည်နယ်မြကြီးနားမြို့မှာကျင်းပခဲ့တဲ့အစိုးရနဲ့ KIA အဖွဲ့တို့ရဲ့ပြည်ထောင်စုအဆင့်ငြိမ်းချမ်းရေးဆွေးနွေးပွဲကနေသဘောတူညီချက်ခုနှစ်ချက်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီထက်ကအရေးကြီးတဲ့အချက်သုံးချက်ကတော့နှစ်ဖက်တပ်တွေတိုက်ပွဲမဖြစ်ဖို့အတွက်ပူးတွဲစောင့်ကြည့်ကြီးကြပ်ရေးကော်မတီဖွဲ့ဖို့စစ်ဘေးဒုက္ခသည်တွေပြန်လည်နေရာချထားရေးအတွက်ရွာလေးရွာကိုရွေးချယ်ပြီးစီမံချက်ရေးဆွဲဆောင်ရွက်ဖို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်တဲ့ညီလာခံတရက်ကျင်းပသွားဖို့စတဲ့သဘောတူညီချက်တွေချမှတ်နိုင်ခဲ့ပါတယ်။ပူးတွဲစောင့်ကြည့်ကြီးကြပ်ရေးကော်မတီဖွဲ့စည်းဖို့ပါဝင်အချက်ခွန်းတဲ့ချက်ကိုဒီကနေ့သဘောတူနိုင်ခဲ့တဲ့အတွက်အောင်မြင်တဲ့ဆွေးနွေးပွဲဖြစ်တယ်လို့သမ္မတရုံးဝန်ကြီးဦးအောင်မင်းကပြောပါတယ်။စောင့်ကြည
့်ကြည့်ရေးဖွဲ့ကစောင့်ကြည့်ကြည့်ရေးဖွဲ့တဲ့ပတ်သက်ပြီးတော့ကျွန်တော်တို့အဖွဲ့ဖို့ဒီကိုလေးကလည်းဒီပါတီတော်ကြီးကြားဖြစ်ပါတယ်။အဲ့ဒီအဖွဲ့ဒီမှာအခြေခံရမယ့်၅ချက်နောက်ပြီးစီကတ်ချက်နဲ့ပတ်သက်ပြီးဆက်ရှိချက်ဒါတွေကိုကျွန်တော်တို့ဒီမှာဒီစုစုပေါ်မှာကျွန်တော်ပြင်ပြပြီးတော့ထင်ကြပါတယ်။ဒါတွေကိုကျွန်တော်ဆွေးနွေးနေကြပါတယ်။အချက်ခွန်တစ်ချက်ဆွေးနွေးနေကြပါတယ်။ကျွန်တော်နေပြပြောရင်တော့ဒီဓာတ်မရှိတော့ပါဘူး။ကျွန်တော်ဒီဓာတ်ရအားလုံးကိုပြည်သားတဲ့အချက်တွေအားလုံးမှာပြင်နေကြပါတယ်။ဒီချက်တွေအားလုံးကိုကျွန်တော်ဒီမှာနံပါတ်ကြီးထုတ်နေကြပါတယ်။အောင်မြင်တဲ့ပြည်စုံပြည်သားစုဦးဝေးဖြစ်တယ်ဆိုတာလေးကျွန်တော်ပြောချင်ပါတယ်။
တနိုင်ငံလုံးအတိုင်းအတာအပြစ်ခတ်ရစေးရေးလက်မှတ်ရေးထိုးပွဲကို KIO တက်ဖို့အတွက်အစိုးရကဖိတ်ကြားခဲ့ပါတယ်။ KIO ဘက်ကလည်းတက်ရောက်နိုင်ဖို့ကြိုတင်ပြင်ဆင်တဲ့အနေနဲ့အစိုးရနဲ့ဆက်လက်ဆွေးနွေးသွားမယ်လို့သိရပါတယ်။ဒါအပြင်တပ်သားသစ်စုဆောင်ရေးနဲ့ခလီးစစ်သားကိစ္စတွေကိုလည်းနှစ်ဖက်ပူးတွဲစောင့်ကြည့်ကြီးကြပ်ရေးကော်မတီဖွဲ့ဖို့ဆွေးနွေးတဲ့အခါမှာထည့်သွင်းဆွေးနွေးသွားမှာဖြစ်တယ်လို့ KIO ဒုတိယအစည်းအဝေးချုပ်ဗိုလ်ချုပ်ခွန်မောကပြောပါတယ်။အဲ့
တော့သူချင်းတော့ကျွန်တော်ခလီးစစ်သားကိုပါအောင်ကျွန်တော်တို့သူစားပါတယ်။စီကံကြရတဲ့တပ်ပတ်သစ်ဆူဆောင်နဲ့မရှိပါဘူး။အဲတော့ဒီကိစ္စရဲ့အခုဒီတော့ကျွန်တော် join monitoring မှာဒီဖက်ကနေဒီထားပြီးရှောင်ရဖို့ဆက်ပါပါလေလို့ဆက်ရှိပြရ
မြကျင်းနာမြို့မှာကျင်းပခဲ့တဲ့ပြည်ထောင်စုအဆင့်ငြိမ်းချမ်းရေးဆွေးနွေးပွဲကိုအပြည့်ရထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ဆဲပွဲကုလသမဂ္ဂအတွေ့အမှုချုပ်ရဲ့အထူးကိုယ်စားလှယ် Mr. BJ နံပီးယာတရုတ်အစိုးရကိုယ်စားလှယ် Mr. ဝန်ကြီးဖန်တို့ဟာလေးလာသူအဖြစ်တက်ရောက်ခဲ့ပါတယ်။မြန်မာအစိုးရနဲ့ KIU အဖွဲ့အကြားစတင်တိုက်ပွဲဖြစ်ပွားတဲ့အချိန်ကစပြီးအလို့သဘော၃ချိန်တွေ့ဆုံဆွေးနွေးခဲ့သလိုပြည်내အဆင့်ပြည်ထောင်စုအဆင့်အပါအဝင်တွေ့ဆုံဆွေးနွေးမှုပေါင်း14ချိန်ရှိပြီလို့သိရပါတယ်ခင်ဗျာ။